ကမ္ဘာငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာတန်ဖိုးမြင့်တက်လာတဲ့အချိန်ကြောင့်မြန်မာနိုင်ငံမှာလည်းအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းဟာမနေ့ဗုဒ္ဓနေ့ကဆိုရင်စံချိန်ပြင်မြင့်တက်သွားပါတယ်အခုလိုဒေါ်လာငွေလဲနှုန်းမြင့်တက်မှုကြောင့်တည်ရိပ်တက်လာနေတဲ့ဆန်အပါဝင်အခြေခံစားသောက်ကုန်ဈေးနှုန်းတွေကလည်းပိုပြီးမြင့်မားလာမယ့်အရေးကိုပြည်သူများစိုးရိမ်နေကြတာပါမိုင်းအင်ဂျင်နိုင်ကအသေးစုံကိုပြောပြပါမယ်
အမေရိကန်ဒေါ်လာတန်ဖိုးမြင့်လာတာကြောင့်မြန်မာ၊အင်ဒိုနီးရှား၊မလေးရှား၊ဗီယက်နမ်အပါအဝင်အရှေ့တောင်အာရှနိုင်ငံအချို့မှာရိုက်ခတ်မှုတွေရှိနေတာပါ။မြန်မာနိုင်ငံမှာတော့ဩဂုတ်လ15ရက်နေ့တည့်ရက်ထဲမှာပဲဒေါ်လာကိုကျပ်ငွေ1500အစိတ်ထိဈေးပေါက်ခဲ့ရာကြောင့်အမြင့်ဆုံးနှားထိမြင့်တက်ခဲ့တယ်လို့ပြောရမှာပါ။ဒါဟာမြန်မာနိုင်ငံမှာနိုင်ငံသားငွေလဲလှယ်နှုန်းဈေးကွက်ခိုင်မာမှုမရှိတဲ့အတွက်ပိုးပြီးခံရတယ်လို့မြန်မာစီးပွားရေးဒေသသုံးသပ်နေသူလည်းဖြစ် NLD စီးပွားရေးအကြံပေးဟောင်းတဦးလည်းဖြစ်တဲ့ဦးမင်းခင်ကပြောပါတယ
်အဓိကအကြောင်းကတော့ကမ္ဘာဒေါ်လာကြီးကျက်တာပဲလေဒီကွာလုံးတက်တခြားဒေါ်လာနဲ့ရှင်တခြားငွေရလို့ရှိကြတာဟုတ်ဒါပေမဲ့ဒီမှာကတော့မရရတာမရှိနေတာတွေရှိတယ်လေဟိုမှာခွေးလေးကရှိတယ်ပုံမှန်နဲ့ဟိုပေါက်ခွကြမှာပြူမဲမတည်ွယ်ပဲလုံးကိုင်းနေတာရှိတယ်ဆိုတော့ဟိုအခုဒီ1500ကိုကျော်သွားတာကတော့ဒီဘဘကသူတို့တက်မှတ်ထားတဲ့ဈေးနှုန်းကန့်သတ်ချက်တွေလုံးချုပ်လိုက်တာလေချုပ်လိုက်တော့ဒီလိုအချိန်မှာတော့အလုပ်ရန်ကတော့ရှိပါလေ
ဒါဆိုရင်ဒီဘဟုဘန်ကနေနိုင်ငံသားငွေရောင်းဝယ်တဲ့နှုန်းထားကအရင်ကတက်မှတ်ထားတာကိုပြင်ဆင်လိုက်တဲ့အတွက်အချိန်ကြီးပိုပြီးဆိုးသွားတယ်လို့ပြောလို့ရမလားရှင
်အဲ့ဒါကတကယ်တော့စိတ်အများကြီးထူတာမဟုတ်ဘူးငွေကိုရဲ့သူက manage flow လို့ခေါ်တဲ့ဟလာထင်းချုပ်ပြီးတော့နှုန်းရှင်ပြောတဲ့ကနေလို့ပြောတယ်ပြောပြီးနေဘူးကငါဒေါ်လာလေးနည်းနည်းကြီးကြောင်းမပြေနိုင်ဘူးဘယ်လည်းမပြေနိုင်ဘူးကျန်တာကနှုံးတစ်ခုတည်းမှာတည်ငယ်တောင်းဝယ်ရှိတယ်ဘာနေမပြုံးဝင်လေးဆိုင်နေရအဲ့လိုရှိတဲ့ခါကျတော့ဗန်နီကသူ့ဘူဘန်ကမှတ်ထားတဲ့အချိန်မှာတည်ငယ်သူရောင်းလာဝယ်တာရှိပြီလေအဲ့ဒီဈေးတော့ကျော်ပြီးတော့ဝယ်တာရောင်းလာပြီးရှိနေတယ်တော့ဘူဘန်ကညီညီနှုံးထုတ်ပြန်နေစရာကဟိုတကယ်တော့သူ့အနေနဲ့ဈေးပြီးရင်ရောင်းပြီးရင်ဈေးထုတ်တာဟုတ်ပါတော့တကယ်ဟိုဘူဟန်ကတင်းတုတ်တယ်ဆရာမျိုးပြည်ရောက်မရှိတာကြားပြီးတတ်တက်ချက်ကိုပေးလိုက်လို့အမှန်တကယ်တရားမှုရတော့သိရှိတယ
်အဲ့တော့ဘူဘန်ကငွေကြေးလဲလှယ်နှုန်းတတ်မှတ်ချက်ကိုမူတည်ပြီးတော့အတက်အကျတစားရဲ့ပြင်ကငွေကြေးဈေးကွက်ကိုထိခိုက်မှုရှိမရှိဘယ်လိုမြင်လဲရှင
့်ဘူဟန်ကရင်းနဲ့ပြောပြီးသားပြင်ကဈေးတွေတက်လာရင်တက်တယ်လို့ကြားရင်ကြားတယ်လို့သူတို့အနေနဲ့ဒီရှင်းပြီးတတ်မှတ်ပြီးတာညှိုးလို့ရအောင်ဒါပေမဲ့ဒီကစားတဲ့လူတွေကဒေါ်လာစီးနှုန်းပေါ်ချုပ်ပြီးတော့ကစားကြတာရှိတယ်။တက်တဲ့ချိန်မှာတက်ပြီးကြာရင်လည်းဒင်းစာပေါ်မှာမူတည်ပြီးကြာပါလေ။သဝဒါတာစီးကစားတဲ့လူတွေတက်ပါတော့။အဲတော့အလားအဆူကောင်းဝရှိတယ်
။လက်ရှိမှာတော့အမေရိကန်ဒေါ်လာစီးနှုန်းမြင့်တက်လာတဲ့အတွက်ဒီပားကတင်သွင်းတဲ့ကုန်ပစ္စည်းအရောင်းအဝယ်တွေမှာထိခိုက်မှုရှိတယ်လို့ရန်ကုန်လုပ်ငန်းရှင်အမျိုးသမီးတဦးကပြောပါတယ
်။ online နဲ့ပတ်သက်တဲ့ဟာတွေလိုရတဲ့ခါကျလို့ရှိရင်သူတို့ဟိုမှာငွေလဲလဲလုံးကြတော့မှားရတဲ့ဒီကြီးရေဆိုလို့ရှိရင်အခုခုံတဲ့ပြေမှာပြန်ဆက်ပေးရတဲ့ခါကျတော့ရှုံးပေါ်တာပေါ့
တစ်ချိန်တည်းမှာပဲအခြေခံစားတောက်ကုန်ဈေးနှုန်းတွေလည်းတိကျတဲ့ရပ်ပိုင်းကစပြီးတက်လာနေတဲ့အတွက်မြို့နယ်အခြေခံလူတန်းစားတွေအနေနဲ့စားဝတ်နေရေးအကျပ်တွေပိုပြီးရင်ဆိုင်နေရကြောင်းအဲ့ဒီလုပ်ငန်းရှင်အမျိုးသမီးကပြောပါတယ
်စံကတော့အခုကအရင်က1500လောက်ရမယ်စံအခုဆိုလို့ရှိရင်1000လောက်ဈေးချကုန်ပြီဒီရပ်ပိုင်းတွေကိုတက်နေတာပေါ့စက်တော်မီပါရတော့မပြတ်ဘူးဒါပေမဲ့ကျန်တာအားတက်တယ်ပြီးတော့ရိုးရားပစ္စည်းတွေအိမ်မှာရိုးရားကြာကြမ်းလို့အဲ့လိုမျိုးပေါ့နော်ခေါက်ဆွဲလို့ပါလို့ပြတ်တက်တာလို့အရိုးရားဝင်လာတဲ့ပစ္စည်းနိုင်ငံတက်တဲ့ပေါ့စားသုံးတဲ့လူတွေကရှင်းပြင်ပြီးတော့နည်းလာပြီးတော့နည်းလာပြီးတော့တဲခုဝယ်မယ့်နေရာမှာနှစ်ခုလောက်ပဲဝယ်တာပေါ့အဲ့လိုမျိုးကျောင်းအရာလည်းကျလာတော့နော
်ရန်ကုန်မြို့ကနိုင်ငံသားငွေကြေးဈေးကွက်မှာမိနစ်အစောပိုင်းကဒေါ်လာကိုကျပ်1480နဲ့ဈေးဖွင့်ခဲ့ပြီးတစ်ဖြည်းဖြည်းတက်လာခဲ့ရာဈေးပိတ်ချိန်မှာကျပ်1500အစိတ်ထိဖြစ်ခဲ့ပါတယ်ရှင်